ဟုတ်ကဲ့ကိုနေမျိုးစင်ရေအခုမနေ့တုန်းကဒီကြီးမနိုင်ရလေဦးမြ90စိတ်ကမ်းမှာအပိတ်ခံထားတဲ့လေစိတ်ပေါ့နော်အဲ့ဒီမှာခလေးတွေပေါ့ကျောင်းသားလေးတွေအဲ့ကျောင်းသားလေးတွေကိုကိုနေမျိုးစင်သွားပြီးအားပေးနေတာတွေ့ရလို့လေအဲ့ဒါသူတို့အခြေအနေဘယ်လိုရှိနေလဲဗျာ
ဟုတ်ကဲ့သူတို့ကသူတို့ကျောင်းသွားရလမ်းဖြစ်တဲ့ဒီဦးမြ90ရလေကျောင်းပြေသွားလမ်းရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်ကထပ်ပေးထားတဲ့လမ်းကိုမြန်မာစီးပွားရေးကော်ပိုရေးရှင်းကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့ချန်ယူကဖိတ်ဆို့ပြီးသူတို့ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတော့အဲ့သူတို့သွားကြရလမ်းမရှိတော့တဲ့အတွက်အဲ့ဒီ physically ထိမှာပဲထိုင်ပြီးတော့လမ်းလေးဖွင့်ပေးဖို့ဆိုပြီးကျောင်းသားမိဘတွေနဲ့အတူဆန္ဒပြနေတာပါဒီ MBC Corporation ကပေးတဲ့ဒီတခြားလေစိတ်ကနေသွားမယ်ဆိုလို့ရှိရင်သူတို့အတွက်အချိန်နှစ်နာရီလောက်ပို့ပြီးတော့ကျောင်းကိုရောက်ဖို့သုံးရမှာပါပြီးတော့တိတ်ငယ်တဲ့ကလေးတွေအတွက်ကြတော့ဒီမိကြီးကိုဖျက်တဲ့ကွာပူကြွားရတဲ့အချိန်ရဲ့အဲ့ကလေးမှရှိတဲ့တောင်းလေးနဲ့လိုင်းလေးကြောင်းရဲ့ကြတော့ဘေးအန္တရာယ်ကင်းခြင်းကသိမချအောင်ကျောင်းသားမိဘတွေကပြောရဲအဲ့ဒီစိတ်ကအဲ့ဒီဟိုပဲဆန်ပြင်းပြနေတဲ့ဆန်ကဒီလူလူတွေတွေရုံသွားရုံသားတွေအလုပ်သမားတွေအားလုံးပြီးပူနေကြတဲ့လေစိတ်ဖြစ်တယ်။အဲ့ဒီလေစိတ်ကနေလူတွေတခြားနေရာသွားမယ်ဆိုတော့အဝေးဒီပတ်သွားတယ
်။ဟုတ်ကဲ့
သူတို့ကသူတို့ကဘူရှိခဲ့တဲ့အစိုးရကိုယ်တိုင်ခွင့်ပြုပေးခဲ့တယ်။ပြီးတော့လည်းဖြတ်လန်းရလည်းနီးတယ်။အဲလမ်းဟောင်းကြီးကို MBC ကုမ္ပဏီကမြန်မာစီးပွားရေးကော်ပိုရေးရှင်းကနေသိမ့်ပိုက်သွားတဲ့အားလေးကိုရှိတဲ့လမ်းပုံစံတိုင်းကိုဖွင့်ပြပါဆိုပြီးကြောင်းစုံနေကြတာပါ
။ဟုတ်ကဲ့အဲ့ဒီကုမ္ပဏီကဌာနဆိုင်ရာပိုင်လာလားအစိုးရပိုင်လားဘယ်သူပိုင်လာလဲ
မနေ့ကတော့ကျွန်တော်ကိုယ်တိုင်ဒီအလုံးမျိုးနဲ့အုပ်ချုပ်မှုယုံသွားပြီးကျွန်တော်မေးပါတယ်ဗျာဘယ်လိုဖြည့်ရှင်းပေးမလဲဆိုသူတို့ကိုယ်တိုင်လည်းအားလျှော့တဲ့အတိုင်းနဲ့ပြောပါတယ်ဘယ်လိုပြောလဲဆိုတော့ဒီအခုကုမ္ပဏီကြီးတွေဝင်လာပြီးတော့လုပ်နေကြတာဟာတဲ့ G2G နဲ့လုပ်သွားကြတာပါတဲ့ကျွန်တော်နားမလည်ဘူး G2G ဆိုတော့ဘာပြောလဲကာဂါမန့်လို့ကာဂါမန့်တွဲပြီးသွားတာဘယ်သူကဘယ်သူပြောရလဲဆိုတော့မြန်မာစစ်လုပ်ငန်းကညီတော်တဲ့အစိုးရဖြစ်တဲ့အော် MBC ကိုဆွဲသွားတာ။ MBC ကတော့ကုမ္ပဏီလည်းဒါကျွန်တော်မသိလို့ပြောပြတော့တာ။ဝီရတဲ့တဲ့မသိကြအောင်ဆောင်နေတယ်ဆိုပြီးတော့အဲ့ဒါတမလောကဝေးဝင်စားလောက်ကရှိတဲ့ကုမ္ပဏီတွေတဲ့သူတို့ပိုင်တာပါ။သူတို့ကသူတို့ပဲလွှဲသွားပြီးသူတို့ကသူတို့နေတာဆိုတော့အတွေ့အကြုံမသိဘူးလေအဲ့လိုပဲပြောရတယ်။
အဲ့တော့ဘယ်လိုလုပ်ကြမလဲဗျာဒီပြဿနာ
။အခုကျွန်တော်တော့ထောက်ပြခဲ့ကြတာနှစ်ကြောင်းကပထမချက်ကဒေသခံကြီးဒီလူတွေရဲ့အကျိုးစီးပွားကိုရှေ့ရှုခြင်းမရှိဘဲနဲ့လူတစုနဲ့ဒီကိုယ်မိမနာမှုရှိတဲ့စီမံကိန်းကြီးတွေအပေါ်မှာတက်ရောက်လာတဲ့ဒေသစုစုတွေကြောင့်ပြဿနာတွေအလေးပေါ်ခဲ့ပြီးဖြစ်တယ်။ဒေသစီမံကိန်းတစ်ခုပဲလို့လို့ဒီသက်တာနဲ့ပြည်သူလူထုရဲ့ကျေးဇူးပွားတော့ကိုအပြင်ဆင်းလာပြီးမှလောက်ရမယ်။ပြီးတော့လေဒီအလုံးမျိုးနဲ့အဲ့ဒီနာရက်ွက်ပေါ့နော်။ဘာတောင်းစဉ်တောင်းစက်ပေါ့တောင်းစက်နာရက်ွက်အတွက်ကိုအကြီးပေါ်လို့ပဲလို့ဆရာဟိုမိရေးချင်းကြီးပေါ့ပေါ်လာတဲ့လူကြီးအလုံးအရေးကြီးလူကြီးဖြစ်စီမီချောင်းကရေးကြီးထွက်ပြီးတော့ခုံချပြီးပြဿနာမျိုးဖြစ်လိုက်ဖြစ်စီအခုလိုမျိုးအိုဒန်ကြီးတွေပတ်ပြီးတော့တမန်ခွဲလောက်ကြီးပိတ်ဆို့လိုက်တော့ဒီနောက်ပေါင်းညာလူတွေအဲ့အတွက်ပေါ်ဒါလို့စဉ်းစားပေးပါဦးလို့ဥပဒေအကန့်နေမို့ဒီပဲကန့်အတွက်ပါစဉ်းစားပေါ့ဘလို့တမန်ခွဲကျွတ်တော့ကြီးကိုလုံးဝပြည့်ရပိတ်ဆို့လိုက်တယ်ဆိုလို့ရှိရင်ပြဿနာတွေတော့ဝင်ဖြစ်လာနိုင်တယ်ဆိုတော့အားသေးကွန်ပျူတာတက်ချင်တော့ဒီလိုပဲလုပ်ရမှာပဲလေတဲ့အခုကြီးဖွေရပြန်ပြီးပြောတာပေါ့နော်ကွန်ပျူတာတက်ချင်တော့စီမံကိန်းတွေဆိုတော့ဖွင့်ပြရမှာဒါပေမဲ့စီမံကိန်းဆိုတော့ကျွန်တော်တို့တည်တဲ့စီမံကိန်းပို့ဘူးအမိတီတက်မော်စီမံကိန်းဖြစ်တယ်လို့ကျွန်တော်ကမေးတာပါဆိုတော့ပြောတယ်ပြဿနာကတော့ပိုကြီးထွားလာဖို့ရှိတယ်ဒါပေမဲ့အခုတချို့ကပြောတော့လမ်းကလေးကိုတောင်းသားတွေသွားလောက်ယူတော့ဟိုဖွင့်ပေးမှာပေါ့နော်ရေတို့ဖြစ်ချင်းတဲ့နည်းနဲ့တော့လုပ်ပြီးပို့တော့ရှိတယ်ရေရှိအတွက်တော့ဟိုလူလူနည်းနဲ့ဝမ်းမောတောင်းဆိုတဲ့ဘောဝယ်မှာရမယ်လို့အားလုံးကသုံးသပ်ကြတယ်ဗျာပြဿနာတွေကထပ်ကြီးလာလို့ရှိတယ်ကိုကသာသာဒီတောင်းသားတွေရောပြည်သူလူထုရောမိဘတွေရောဝမ်းမြောက်ရေးကလေးရေးပေါ့နော်ဒီလမ်းကလမ်းကိုအမကြီးရနေပြီးသိမ့်မဲ့ပြီးတော့ပြေးလိုက်တဲ့အကြီးကိုဖြည့်ရှင်းပေးဖို့ဝိုင်းတောင်းဆိုတဲ့အရာကြီးထွားလာပါပြီ
ဟုတ်ကဲ့ကိုနေမျိုးစင်ဟုတ်ကဲ့ကျေးဇူးပါပဲဗျာအခုလိုပြောပြတာ
ဟုတ်ပါပါခင်ဗျာ